ဲ့တဲ့ဩဂုတ်လကုန်မှာမြန်မာဘင်္ဂလားဒေ့နေချမ်းမှတ်တိုင်အမှတ် VP 40မှာနေရာယူထားတဲ့နေချမ်းဆောင်ရဲတပ်ဖွဲ့ကိုအေးရခိုင်တပ်ကတိုက်ထုတ်လိုက်တဲ့အတွက်နေချမ်းစခန်းပြန်လည်ရရှိရေးအတွက်စစ်ကောင်စီဘက်ကဆောင်ရွက်နေကြောင်းစက်တင်ဘာ2ရက်နေ့တုန်းမြန်မာအလင်းသတင်းစာမှာမြေပုံနဲ့တကွဖော်ပြပါတယ်။ဒီခိုင်ပြည်နယ်မြောက်ပိုင်းမှာတိုက်ပွဲပြင်းထန်လာတဲ့အတွက်စစ်ကောင်စီတပ်ကအေးနဲ့ဓာတ်ရိုက်ဆက်သွယ်နေတယ်လို့ဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောကြောင်းစက်တင်ဘာ2ရက်နေ့ကပေးပို့တဲ့သတင်းလွှာမှာဖော်ပြပါတယ်။ဒုံကျုံရေးအတွက်စီရေးရတုံ့ပြန်တာရှိတယ်လို့ငြိမ်းချမ်းရေးဆွေးနွေးနိုင်ဖို့လည်းဆက်သွယ်မှုတွေလုပ်နေတယ်လို့စစ်ကောင်စီဘက်ကဆိုပါတယ်။အေးနဲ့ရခိုင်အမျိုးသားအဖွဲ့ချုပ် ULA ရဲ့လုပ်ငန်းတွေကိုစစ်ကောင်စီကဝင်ရောက်နှောက်ယှက်ပြီးစစ်ကြောင်းထိုးလာတဲ့အတွက်တိုက်ပွဲတွေဖြစ်ရတာလို့အေးပြောခွင့်ရပုဂ္ဂိုလ်ဦးခိုင်သုခက VOA ကိုပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်ပလဲဝမြို့နယ်မှာနှစ်ဆန်းပိုင်းကစပြီးစစ်ကောင်စီတပ်နဲ့အေးတပ်တို့အကြားစစ်ရေးတင်းမာမှုတွေရှိလာတဲ့အတွက်အပြန်အလှန်ဖမ်းဆီးမှုတွေနဲ့တိုက်ပွဲတွေပြန်လည်ဖြစ်ပွားပါတယ်
။ဘင်္ဂလားဒေ့ရှ်နယ်စပ်မှာစစ်ကောင်စီဟာနေကြားသောစခန်းခုနှစ်ခုကိုဆွန့်လွှတ်လိုက်ရတယ်လို့ဦးခိုင်သုခပြောတာကိုစက်တင်ဘာ3ရက်ထုတ် DMG online သတင်းမှာဖော်ပြပါရယ်ချင်းပြည်နယ်ပလဲဝမြို့နယ်မှာစစ်ကောင်စီတပ်စခန်း5ခုနဲ့မောင်တော်မြို့နယ်မှာစခန်း2ခုကိုအေအေရခိုင်တပ်ဖွဲ့ကသိမ်းပိုက်လိုက်တယ်လို့စက်တင်ဘာလ15ရက်နေ့ထုတ်အေယာဝတီသတင်းမှာလည်းဖော်ပြပါရယ်စစ်ကောင်စီဘက်ကဂျက်လီရင်နဲ့ရဟတ်ရင်တွေတုံးပြီးပြန်လည်တိုက်ခိုက်နေတယ်လို့ဆိုပါရယ်စစ်ကောင်စီဟာရေချောင်းကုန်းချောင်းကနေစစ်တီနဲ့လက်နက်ရင်အားဖြည့်တင်းနေတာကြောင့်နေရာအနှံ့မှာတိုက်ပွဲကြီးတွေဖြစ်ပေါ်လာနိုင်တယ်လို့စက်တင်ဘာလ14ရက်မှာအေအေရခိုင်တပ်ကသတိပေးစာထုတ်ပြန်ထားပါတယ်အထက်ပိုင်းအိန္ဒိယနယ်စပ်မှာလည်းတိုက်ပွဲပြင်းထန်တယ်လို့ဆိုပါတယ်နယ်စပ်ကိုချုပ်ကန်နိုင်ရင်အကျိုးခံစားရမှာမို့ကြိုးပမ်းနေကြတာဖြစ်ပုံရပါတယ
်မောင်တော်အခြေအနေကိုခြုံငုံကြည့်ရင်ရခိုင်အမျိုးသားအဖွဲ့ချုပ် ULA နဲ့အေအေရခိုင်တပ်ကအုပ်စိုးထားတာတွေ့ရလို့ဘာပဲလှုပ်လှုပ်အေးအေးနဲ့ညှိနှိုင်းရမယ့်အခြေအနေပဲလို့မောင်တော်မျိုးနယ်ပြည်နယ်လွတ်တော်အမဟောင်းဦးမောင်ဦးပြောတာကို DMA online သတင်းမှာဖော်ပြပါတယ်။လုံခဲ့တဲ့အနှစ်90ကျော်ကတီထောင်ခဲ့တဲ့ရခိုင်လူမျိုးရေးတပ် ALA နဲ့ရခိုင်ပြည်မှာ2004ခရဲကတီထောင်ခဲ့တဲ့ရခိုင်မျိုးသားကောင်စီ ANC ဆိုတဲ့လက်နက်ကိုင်အဖွဲ့တွေရှိပေမဲ့အင်အားဟာရာကနားနောက်သာရှိတာမို့စစ်ကောင်စီကိုရှင်းပြနိုင်သူဟာအေးရခိုင်တပ်တခုတည်းရှိတယ်လို့ပြောနိုင်ပါတယ်။အေးဟာပြည်သူလူထုရဲ့ထောက်ခံမှုကိုအများဆုံးရထားပါတယ
်။စီလီလုံးအရေးတော်ပုံနောက်ပိုင်းထွက်ပေါ်လာတဲ့ရခိုင်နိုင်ငံရေးပါတီတွေနဲ့ NLD အဖွဲ့ချုပ်အကြားယုံကြည်မှုမတီးဆောက်နိုင်တာဟာ NLD ရဲ့အားနည်းချက်တစ်ခုဖြစ်တယ်လို့သုတေသီကိုကျော်စန်းလှိုင်ကမှတ်ချက်ချတာကိုဩဂုတ်လ22ရက်နေ့ထုတ် USIP စာရမ်းမှာဖော်ပြပါတယ်။ALD ရခိုင်ဒီမိုကရေစီအဖွဲ့ချုပ်ဟာ NLD ကိုအပြည့်အဝထောက်ခံခဲ့ပါတယ်။ဒါပေမဲ့2010ရွေးကောက်ပွဲကို NLD သဘေးမှောက်တဲ့အခါပါတီဝင်အချို့ဟာရခိုင်ဒီမိုကရေစီအဖွဲ့ချုပ်ကခွဲထွက်ပြီး RNDP ရခိုင်အမျိုးသားတိုးတက်ရေးပါတီအနေနဲ့ရွေးကောက်ပွဲဝင်တဲ့အခါနေရာအများစုကိုအနိုင်ရရှိခဲ့ပါတယ်။2015ရွေးကောက်ပွဲမှာဒေါက်တာအေးမောင်ရဲ့ RNDP နဲ့ဦးအေးတောင်ရဲ့ ALD ပါတီပူးပေါင်းပြီးရခိုင်မျိုးသားပါတီ AMP ဖွဲ့တဲ့အခါရခိုင်မှာအမတ်အများဆုံးအနိုင်ရတဲ့ပါတီဖြစ်လာပါတယ
်။ဒါပေမဲ့ ANP ရခိုင်အမျိုးသားပါတီဝင်ကိုပြည်နယ်ဝန်ကြီးချုပ်ခန့်မှု NLD အစိုးရငင်းစံတဲ့အခါပါတီချင်းပြိုင်ဆိုင်မှုရှိလာပြီး ANP ပါတီ၃ဖိုင်းကွဲသွားပါတယ်။ ALD ရခိုင်မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြန်လည်ထွက်ပေါ်လာပြီးဒေါက်တာအေးမောင်က AFP Arken Front Party ရခိုင်ဥဆောင်ပါတီကိုတီထောင်ပါတယ် NLD ကိုမကျေနပ်တဲ့ရခိုင်ပါတီတွေပါ2018မှာအေးအေးရခိုင်တပ်နဲ့စစ်တပ်တိုက်ပွဲဖြစ်တဲ့အခါမှာ NLD အစိုးရကစစ်တပ်ဘက်ကရပ်တည်ပြီးအေးအေးကိုအကြမ်းဖက်အဖွဲ့အစည်းသတ်မှတ်ပါတယ်2020ရွေးကောက်ပွဲမှာရခိုင်မဲဆန္ဒရှင်၄ပုံ၃ပုံလောက်မဲပေးခွင့်ပိတ်ပင်ခံရပါတယ်ဒါကြောင့်စစ်ကောင်စီတက်လာတဲ့အခါမှာမျိုးဥတော်ရရင်ကိုရခိုင်ကဦးစားမပေးတဲ့အပြင်စစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်မှုတွေရှိလာတာဖြစ်ပါတယ်။ ANP ပါတီဝင်ဒေါ်အင်းနုစိန်နဲ့ ဦးဇော်အေးမောင်ဟာစစ်ကောင်စီဝင်တွေဖြစ်လာပါတယ်။NUG အမျိုးသားညီညွတ်ရေးအစိုးရကိုNLD နဲ့အတူတူပဲလို့ANP, ARD နဲ့EFP စတဲ့ရခိုင်ပါတီတွေကသတ်မှတ်ပါတယ်။ဒါပေမဲ့အေးအေးရခိုင်တက်တော်ကိုထောက်ခံသူများလာတာနဲ့အတူနိုင်ငံရေးပါတီတွေကိုယုံကြည်သူနေပါလာပါတယ်။အေးကတော့NUG နဲ့ဆက်ဆံပြီး
ရွေးဦးတော်လှန်ရေးကိုကူညီထောက်ပံ့နေပုံရပါတယ်ခင်ဗျာ။